အော်တိုဘာလာ19ရက်တောက်ကြနေဥပုသ္စာပြေသင်ခန်းစာဖြစ်ပါတယ် Silver Spring MD Biblical Research Institute General Conference of Seventh-day Adventist 2013ခုနှစ်ထုတ် The University of the Church in the New Testament in Angel Manuel Rorick EDN Message Mission and Unity of the Church စာအုပ်ထဲကစာမျက်နှာ39မှာဆိုလို့ရှိရင်တတမနေ့အသင်းတော်ဟာကမ္ဘာတဝန်းများစွာသောအသင်းတော်တွေကိုတီထောင်ဖွဲ့စည်းထားနိုင်သည့်တိုင်အောင်မိမိအသင်းတော်ကိုစัจ java နာလုံးဆိုင်ရာအသင်းတော်လို့ကြွေးကြော်ခြင်းမပြုပါဘူးစัจ java နာဆိုင်ရာအသင်းတော်ဟာဂိုင်းကနဖွဲ့စည်းထက်များစွာကျေပြန့်တားလွန်နေပါတယ်မျက်မြင်အားဖြင့်တွေ့ရပါတယ်မျက်မြင်အားဖြင့်လည်းပဲမတွေ့ရပါဘူးယေရှုခရစ်ကိုဘလောက်ထိနောက်တော်ကိုလိုက်ရှောက်ရမယ့်အကြောင်းကိုသတ်မှတ်ထားပါတယ်ဖျားမှုဆိုင်ရာတွေးခေါ်ယူဆချက်အရာအလွန်မြင့်မားတဲ့ခရစ်ယာန်အစဉ်တန်းနဲ့ဖောက်ပြန်ပျက်စီးတဲ့ခရစ်ယာန်တွေလို့သတ်မှတ်သုံးသပ်နိုင်ပါတယ်ဓာတိကျမ်းရဲ့ဖွင့်ဆိုချက်အရအခန်းကြီး7ဟာတန်ရှင်းသောအသင်းတော်ကိုပုံဆောင်ပြီးတော့အခန်းကြီး18ကြတော့ပိတ္တဇာဘာဗလုန်မြို့ကြီးဟာတိုးတငယ်ရဲ့ဒတို့သမီးနဲ့ရှင်ပြိုင်တင်ဆက်ထားတာကိုတွေ့ရပါတယ်တိုးတငယ်ရဲ့ဒတို့သမီးလို့ဆိုတဲ့အခါကြတော့ဓာတိကျမ်းအခန်းကြီး21ငွေ22မှာဖော်ပြတဲ့ယေရုရှလင်မြို့တစ်ကိုဆိုလိုပါတယ်ပထမရာစုနှစ်မှာစကြဝဠာဆိုင်ရာအသင်းတော်ကိုမျက်မြင်တွေ့ရှိခဲ့ရပါတယ်မျက်စိနဲ့မြင်တွေ့လို့ရတဲ့အသင်းတော်ဖြစ်ပါတယ်အလက်ခေတ်မှာလည်းပဲထုံနေတူစွာစကြဝဠာဆိုင်ရာအသင်းတော်ဟာပေါ်လွင်ထင်ရှားခဲ့ပါတယ်။ဒါကြောင့်တတမနှင့်အသင်းတော်ဟာမိမိတို့ရဲ့အဖွဲ့အစည်းကလေးကိုဖျားသခင်ရဲ့စစ်မှန်တဲ့အသင်းတော်ဖြစ်တယ်လို့မိမိတို့ရဲ့အတွေးအခေါ်နဲ့ကန့်သက်ထားခြင်းမရှိပါဘူး။အခြားခရစ်ယာန်အဖွဲ့အစည်းနဲ့လည်းဆက်သွယ်မိတ်ဆွေများဖွဲ့မှုကိုအလိုအလျောက်လှုပ်ဆောင်နေပါတယ်။ဖျားရှင်ကိုယုံကြည်တဲ့သူတွေတီးခြားနေရာမှာရှိနေစေကာမူဖျားရှင်ဟာထို့သူတို့ကိုတည်ရှိတော်မူပါတယ်။တတမနှင့်အသင်းသူတင်သားတွေဟာဗျာဒိတ်ကျမ်းခန်းကြီး7ငယ်18ကဖော်ပြထားတဲ့နောက်ဆုံးသောအချိန်မှာအထူးကြံကျွန်းတဲ့သူတွေလို့မိမိကိုယ်ကိုခေါ်ဆိုနေကြပါတယ်။ဗျာဒိတ်ကျမ်းခန်းကြီး7ကနေ14အထိတိကျစွာဖတ်ကြည့်လိုက်မယ်ဆိုရင်ကြံကျွန်းတဲ့လူစုဟာဒေသဆိုင်ရာမှာတို့၎င်းစကြဝဏဆိုင်ရာမှာတို့၎င်းအကျင့်စရိတ်တွေပေါ်လွင်နေပါတယ်ဆိုပြီးတော့တောက်ကြနေဥပု္ပ္ပာဖြစ်သင်္ကန်းစာကကောက်နှုတ်ဖော်ပြပေးထားပါတယ်။ဥပု္ပ္ပာဖြစ်သင်္ကန်းစာ3ကတော့ဒီလောက်ပဲဖြစ်ပါတယ်။ဥပု္ပ္ပာဖြစ်အစီအစဉ်တက်ဆက်သူကျွန်တော်ဆက်ဆောက်ပါ။ကျန်နာတော်သူရောက်စီတိုင်းဝိညာဉ်ခွန်အားနဲ့ပြည့်ဝနိုင်ကြပါစေ။ ဂျေဇုတင်ပါတယ်။